ုတ်ကဲ့ပါနီပေါနိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရဒေါအောင်ဆန်းစုကြည်ဟာကတ္တမန္တုမြို့ကိုရောက်ရှိနေပြီးတော့မနေ့ကတော့နီပေါသမရရမ်ဘရန်ယာဒက်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်မနေ့ကကတ္တမန္တုမှာကျင်းပတဲ့ဒီမိုကရေစီညီလာခံမှာဒေါအောင်ဆန်းစုကြည်ဟာမိန့်ခွန်းပြောကြားခဲ့ပါတယ်။နီပေါပြည်သူတွေရဲ့ချစ်ခင်လေးစားမှုကိုရရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာတကယ့်ကိုသမိုင်းတွင်တဲ့ခီးစဉ်ဖြစ်ကြောင်းနီပေါနိုင်ငံရေးသမားတဦးဖြစ်တဲ့မစ္စတာယိုဂန္ဒရာဆာဟီက VOE ကိုပြောပါရယ
် I heard that she is coming to Nepal to visit us Nepali people and the democratic relation between Burma and Nepal.
ဒီပေါ်ပြည်သူတွေအတွက်ရောနိုင်ငံဒီမိုကရေစီဆက်ဆံရေးရှိနေတဲ့ဒီပေါ်နဲ့မြန်မာအတွက်ပါဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာတကယ့်ကိုတမိုင်းဝင်တဲ့ခီးစဉ်ပါအခုနီပေါ်နိုင်ငံဟာဆိုရင်လဲဘရင်စနစ်ကနေသမရစနစ်ကိုကူးပြောင်းဖို့ကြိုးစားနေတဲ့အချိန်ကာလနောက်ပြီးဖွဲ့စည်းပုံအခြေခံဥပဒေသစ်ပြဋ္ဌာန်းဖို့ပြင်ဆင်နေတဲ့အချိန်ဖြစ်တာမို့နိုင်ငံစလုံးအတွက်ကောင်းတာပါ
နီပေါ်လွှတ်တော်မှာဒေါ်ဆန်းစုကြည်ကမိကွန်းပြောကြားရမှာလဲဒီမိုကရေစီရွေးကောက်ပွဲဆိုတာလွတ်လပ်မှုရှိအောင်တယ်မဟုတ်ပဲတရားမျှတမှုရှိဖို့ပါအရေးကြီးတဲ့အကြောင်းပြောကြားခဲ့ပါတယ်။အဲ့ဒီအတွက်နိုင်ငံတကာအတိုင်းအဝန်းကနေမြန်မာနိုင်ငံအပြောင်းလဲမှာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်စီဖို့ဝိုင်းဝန်းပံ့ပိုးပေးကြဖို့ပန်ကြားခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာဘလို့အခက်ခဲကိုပဲဖြစ်ဖြစ်ရဲရဲဝံ့ဝံ့ရင်ဆိုင်နေမဲ့သူတဦးလို့ယုံကြည်တဲ့အကြောင်းမစ္စတာဆာဟီကပြောပါတယ်။
I think she is on her position of maybe some her transitional management and maybe some compromising points.
သူရဲ့အနေထားကအခက်အခဲတွေကြားထဲမှာရောက်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လို့သူ့အနေနဲ့နီလန်းရှာပြီးတော့ရုံးထွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အာနာရှိတဲ့အုပ်စုနဲ့နားလည်မှုရအောင်စူးစမ်းနေပါတယ်။သူဟာမြန်မာပြည်သူတွေအတွက်အသင့်တော်ဆုံးလို့ထင်ပါတယ်။
ဒေါ်ဆန်းစုကြည်ဟာတနင်္ဂနွေနေ့မှာတော့ဗုဒ္ဓမြတ်စွာဘုရားဖွားမြင်ရာနီပေါနိုင်ငံတောင်ပိုင်းကလုံမဏီကိုတွားရောက်ဖို့စီစဉ်ထားတယ်လို့တနင်္လာနေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါရဲ့ရှင်